Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့မနက်6:00ကနေ9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ3240နဲ့49တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာစားဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးမှာပါ American သမ္မတ Barack Obama ကသူ့ရဲ့2016ခုနှစ်လုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်မယ်လို့ကတိပေးပြောကြားလိုက်ပါတယ်အိန္ဒိယနိုင်ငံမှာတော့အသက်23နှစ်ရွယ်ကျောင်းသူတူကိုမဒိန်းကျင်တဲ့သူတွေကအသက်ငယ်ဆုံးမဒိန်းသမားကိုတောက်ချန်တွေကဒေးလီတရားလွှတ်တော်ကနေလွှတ်ပေးလိုက်ပါပြီ Britain နိုင်ငံမှာတော့နောက်ဆုံးကျန်တဲ့ကြောက်မီးသွေးတွေကိုတောက်ချန်နေမှာပဲပိတ်ပြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမရှာပါဘူး
ကောင်းပါပြီရှင်။ထိုင်းနိုင်ငံမှာလာရောက်လှုပ်လှုပ်ကြံကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဘလို့အခက်အခဲတွေနဲ့ကြုံတွေ့ရလို့ဆန္ဒပြခဲ့ကြပါသလဲ
။တို့ရအနေနဲ့ပြီးကြတဲ့အချိန်ပလန်ချမပေးနိုင်တဲ့ခါကျတော့အလုပ်သမားတွေကဘလို့အားကိုပြီးတော့ဘလို့နေလို့နေထိုင်မှာမဟုတ်ဘူး။အဲဒီမှာတချို့ဆိုပြီးကြတဲ့ဆေးကိုလည်းအဲဒီခါကျတော့တရား
ဆန္ဒပြတဲ့ထဲမှာပါဝင်တဲ့အလုပ်သမားရေတက်ကြွလှုပ်ရှားသူတူပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်အာရှပစိဖိတ်မှာအမေရိကန်ရဲ့အရှိန်အဝါတိုးချဲ့ဖို့စူးစမ်းမှုအကြောင်းစတဲ့သတင်းဆောင်ပါတွေကိုလည်းနှာဆင်ရဖို့ရှိပါတယ်။ခုတော့စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်တက်နဲ့မာနန္ဒာချန်တို့ကကြေညာပေးပါအောင်ရှင
်။ American သမ္မတ Barack Obama ကသူ့ရဲ့2016ခုနှစ်လုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်သွားမှာဖြစ်ပြီးမိမိကြံခဲ့တာမျိုးမရှိဘဲအကုန်လှုပ်ဆောင်မယ်လို့ကတိပြုရင်သူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်အတွက်လှုပ်ဆောင်မယ်အခြေခံလုပ်ငန်းစဉ်တွေကိုချပြခဲ့ပါတယ်။နှစ်ကုန်ချိန်မှာပြုလုပ်တဲ့အကြောင်းအရာအများပြားပါဝင်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Obama ကသူ့အစိုးရအဖွဲ့ရဲ့ကြီးမားတဲ့အောင်မြင်မှုတွေကိုပြောကြားခဲ့တာပါ။ဒီထဲမှာအီရန်နဲ့ကျူးဘားနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးကမ္ဘာ့ရာသီဥတုဆိုင်ရာနဲ့အာရှပစိဖိတ်ဒေသကုန်သွယ်သဘောတူညီချက်တွေလိမ်လူထိန်းများခွင့်ဥပဒေကိုနိုင်ငံတော်တရားရုံးကအတည်ပြုပေးတာနဲ့ဘဲကလေးမှနောက်ကျမကြံရစ်ဖို့ပြတ်ထန်းထားတဲ့ပညာရေးဆိုင်ရာဥပဒေကိုလွှတ်တော်ကပြန်လည်ပြင်ဆင်ရေးဆွဲစီတာပြီးပါဝင်ပါတယ်။ဒါပေမဲ့လည်းစိန်ခေါ်မှုအများပြားကျန်နေဆဲဖြစ်ပြီးအဓိကတစ်ခုက IS အဖွဲ့ရဲ့ချင်းချောက်မှုတွေတိုးလာနေတာနဲ့မကြသေးခင်ကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်နန်ဒီနိုမှာဖြစ်ပေါ်တဲ့လူအများပြားတိုက်ဆုံရတဲ့ဖြစ်ရလို့အဖွဲ့အစည်းမဟုတ်တဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးလှုပ်လာနိုင်တာတွေဖြစ်တယ်လို့သမ္မတကပြောပါတယ်။IS ဆွေအဖွဲ့ကိုနှိမ်နှင်းဖို့အတွက်သူ့အစိုးရအဖွဲ့ကနိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပြီးလှုပ်ဆောင်နေပေမဲ့ American ပြည်ထောင်စုအနေနဲ့သတိကြီးကြီးထားဖို့လိုအပ်ဆဲပဲလို့သမ္မတ Obama ကအလေးထားပြောကြားခဲ့တာပါ IS အတွက်အဓိကအခြေဆက်ရာစီးရီးယားနဲ့အီရန်မှာသူတို့ကိုဖိနှိပ်ချိုးနှိမ်နေတာဟာဒီကြမ်းဖက်မှုနဲ့ဝါဒဖြန့်မှုတွေကြံကပနေရာရစီဖြန့်ဖြူးနိုင်သူတို့တွေဖြန့်ဖြူးနိုင်ရဲ့အတွက်အခက်တွေ့လာစီမှာဖြစ်တယ်လို့လည်းပြောပါတယ်အချိန်ထဲမှာပဲအမေရိကန်နိုင်ငံတွင်မှာပါသတိကြီးကြီးထားကြဖို့လိုအပ်တယ်လို့ဆိုပါတယ်ပြည်သူအလုံးကိုလို့ရမယ်အပိုင်းဖြစ်တဲ့သတိနဲ့နေဖို့အတွက်လှုပ်ဆောင်နိုင်ကြပြီးတန်တရားဖြစ်เสียတဲ့ဒုံတရားတွေ့ရင်ပြောရမှာဖြစ်တယ်လို့အကျန်းဖက်လို့ရကိုလက်မခံပဲအမေရိကန်မိသားစုတစုအနေနဲ့ညီညီညွတ်ညွတ်နေထိုင်ကြဖို့တိုက်တွန်းခဲ့ပါတယ
်ဆီးရီးယားဆိုရနဲ့တိုက်ခန့်ကြားကုလသမဂ္ဂကဂျာဝင်ဆစ်ဆက်ပေးတဲ့ဆွေးနွေးမှုတွေစတင်ဖို့သတင်းပတ်အနေငယ်လို့မှာပဲဆီးရီးယားပြည်ရင်းစစ်အဆုံးတတ်နိုင်မဲ့နိုင်ငံရေးအတွင်ကူးပြောင်းမှုအစိုးပြုချက်တစ်ခုကိုတောက်ကြနေကနယူးယောက်မှာနိုင်ငံပေါင်း20ကအစစ်မြေအရာရှိတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။နိုင်ငံရေးအတွင်ကူးပြောင်းမှုတွေနှစ်သစ်မှာစတင်နိုင်မှုဆီးရီးယားမှာပြစ်ခတ်ရစဲရေးအကောင့်ထက်ဖော်မဲ့အစောပိုင်းသဘောတူညီချက်ကိုစတင်နိုင်အောင်လို့တွန်းအားပေးတဲ့အနေနဲ့တာဝန်ရှိသူတွေတတိယအကြိမ်တွေ့ဆုံနေကြတာဖြစ်ပါတယ်။ဆီးရီးယားပြည်ပခဖြစ်ရှင်ရေးအရင်ကကျင်းပခဲ့တဲ့ဆွေးနွေးပွဲတွေမှာပါဝင်ခဲ့ကြတဲ့အမေရိကန်ရုရှားအီရန်နဲ့တခြားနိုင်ငံတွေကတနမန်တွေဟာလည်းတောက်ကြနေကနယူးယောက်မြို့ဟိုတယ်မှာပြုလုပ်တဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်။အထူးသဖြင့်ရုရှားနဲ့အီရန်တို့လိုဆီးရီးယားသမ္မတဘရှားရဲ့အာဆတ်ကိုထောက်ခံကြတဲ့နိုင်ငံတွေနဲ့သမ္မတအာဆတ်အာနာမာဆက်ရှိနေမှာကိုပြင်းပြင်းထန်ထန်ကန့်ကွက်နေကြတဲ့အနောက်နိုင်ငံတွေကတာဝန်ရှိသူတွေလည်းဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကတော့အပြစ်ခတ်ရစဲရေးခိုင်မာမှုရှိစေဖို့နဲ့နိုင်ငံရေးအတွင်ကူပြောင်းမှုလုပ်ငန်းစဉ်မှာဖြစ်တဲ့ဖြစ်တိုက်တဲ့ကိစ္စတွေမှာပုံမအလေးထားဆောင်ရွက်နိုင်အောင်ကြိုးပမ်းသွားဖို့အဓိကရည်မှန်းထားတဲ့အကြောင်းပြောဆိုခဲ့ပါတယ်
အာဖရိကသမဂ္ဂကဘာရွန်တီနိုင်ငံကိုငြင်းချင်းတင်းတက်တာကိုဆက်လက်ဖို့အတည်ပြုလိုက်ပြီးဒီတက်တာတွေကိုလက်ခံဖို့ဘာရွန်တီအစိုးရကိုသတ်မှတ်ချင်း၄ရက်ပေးလိုက်ပါတယ်AU အာဖရိကသမဂ္ဂငြိမ်းချမ်းရေးနဲ့လုံခြုံရေးကောင်စီကတောက်ကြမ်းနဲ့တင်ဝင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာငြိမ်းချမ်းရေးတက်မှာစစ်သားနဲ့ရဲ9000ထိပါမှာဖြစ်ပြီးကနဦးကာလဖြစ်6လထပ်ထားဖွင့်ပြုတာပါ။ဘာရွန်ဒီမှာပြီးခဲ့တဲ့သတင်းပတ်တုန်းကလူပေါင်း89ဦးသေဆုံးခဲ့ရတဲ့မ မျိုးရစစ်တမ်းများအတိုက်ခတ်ခံရမှုအပါအဝင်မကြသေးရင်ဖြစ်ပေါ်ခဲ့တဲ့ကျန်းဖက်ပုံတွေအတွက်ကောင်စီကရှုံချပြစ်တင်ခဲ့ပါတယ်။အာဖရိကသမဂ္ဂအနေနဲ့ဘရွန်ဒီကနေဒေသရင်းကျန်းဖက်မှုတွေကြဲကြဲပြန့်နေဖြစ်ပေါ်လာစီဖို့ခွင့်ပြုအောင်မဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါတယ်။အာဖရိကအလယ်ပိုင်းမှာရှိတဲ့ဘရွန်ဒီနိုင်ငံအစိုးရဘက်ကတုံ့ပြန်မှုတစုံတရာမလုပ်သေးပေမဲ့သူတို့နိုင်ငံနဲ့ငြင်းငြိမ်းတိုက်တက်တွေချထားစရာမလိုဘူးလို့အရင်ကပြောခဲ့ပါတယ်
။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာအာဖဂန်နစ္စတန်နိုင်ငံကိုချုပ်တင်မကျညာဘဲနဲ့တောက်ကြနေကတွားရောက်ခဲ့ပြီးတော့အဲ့ဒီမှာအမေရိကန်တပ်မှုတွေအာဖဂန်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။မငြိမ်မသက်ဖြစ်နေတဲ့တိုင်းပြည်ကိုပုံမတည်ငြိမ်အောင်လုပ်ဖို့အာဖဂန်နိုင်ငံရဲ့အင်အားစုအစ်စ်တစ်ခုကအစိုးရကိုဖိအားပေးနေချိန်မှာတွားရောက်ခဲ့တာလည်းဖြစ်ပါတယ်။တာလီဘန်သဘုံတွေနဲ့အိုင်းရစ်စစ်တွေးကြွအဖွဲ့ပေါ်တစ္ဆာခံသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကြောင့်အာဖဂန်နိုင်ငံတည်ငြိမ်ရေးအမေရိကန်ဦးဆောင်တဲ့နိုင်ငံတကာကြိုးပမ်းမှုတွေမှာအခက်အခဲတွေကြုံနေရတဲ့ချိန်ဝန်ကြီးကတာရောက်ရှိသွားတာလည်းဖြစ်ပါတယ်။ဝန်ကြီးကတော့အမေရိကန်တပ်ဖွဲ့ဝင်ယာနဲ့ချီစခန်းချနေတဲ့အာဖဂန်နိုင်ငံအရှိဘက်နန်ဂါဟာပြည်နယ်မြို့တော်ဂျာလာလာဘတ်ကိုတွားရောက်ခဲ့တာပါ။အဲဒီစစ်သွေးကြွတွေကိုထောက်ခံသူအစွန်းရောက်တွေကအဲ့ဒီပြည်နယ်မှာရှိတဲ့ဒေသခံလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာတွေလုပ်ခဲ့ပြီးအလံဝဲတဲ့ခရိုင်တချို့ကိုလည်းထိန်းချုပ်တာတွေလုပ်ခဲ့ကြတယ်လို့ဆိုပါတယ်။ဂျာလာလာဘတ်မှာရှိတဲ့ဖန်တီအမေရိကန်စစ်အခြေစိုက်စခန်းမှာတင်နန်းပေးတာထောက်ပံ့ပို့ဆောင်ရေးနဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးလုပ်ငန်းတွေကိုနေတိုးအဖွဲ့ရဲ့အာဖဂန်စစ်စင်ရေးပံ့ပိုးမှုအောက်မှာဆောင်ရွက်နေတာလည်းဖြစ်ပါတယ်။အာဖဂန်အရှေ့ပိုင်းဒေသကိုဝင်ကြီးကာတာရဲ့တွားရောက်တဲ့ခီးစဉ်ဟာအီရန်နဲ့ဆီးရီးယားမှာအစွန်းရောက်ဝါဒတီထောင်မှုကြိုးပမ်းနေတဲ့ IS ရဲ့ချင်းချောက်မှုတွေကြီးထွားလာနေတာကိုပြသရလည်းရောက်ခဲ့ပါတယ်။
ယူအေဗီကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယနိုင်ငံမှာအသက်23နှစ်ရွယ်အကြောင်းသူတူကိုမရင်းကျင်တဲ့သူတွေကအသက်ငယ်ဆုံးမရင်းသမားကိုတောက်ကြံနေကဒီလီတရားထုတ်တော်ကလွှတ်ပေးလိုက်ပါပြီ။ပြစ်မှုကျူးလွန်ခြင်းကဆယ်ကျော်သက်အရွယ်သားရှိသေးတယ်။ဒီကျင်းသားကိုတနင်္လာနေ့မှာလွှတ်ပေးမှာဖြစ်ပါတယ်။ဒီလိုလွှတ်ပေးလိုက်တဲ့အတွက်သူ့ကိုပြင်းထန်တဲ့ပြစ်ဒဏ်ပေးတယ်လို့ထင်မြင်သူတွေအကြားဒေါသတွေဖြစ်စေခဲ့ပါတယ်။သူတို့ရဲ့အုပ်စုဖွဲ့မရင်းကျင်မှုကြောင့်အသက်23နှစ်ရွယ်အကြောင်းသူဂျိုဒီဆင်းသေဆုံးခဲ့ရတာဖြစ်ပါတယ်။2012ခုနှစ်ဒီဇင်ဘာလတုန်းကဒီကျောင်းသူကလေးကိုဘတ်ကားတစ်စီးပေါ်မှာလူ6ယောက်ကနေဆော်ကားခဲ့တာပါဒီ6ယောက်ထဲကအသက်ငယ်ဆုံးဖြစ်တဲ့အခုတရားခံဟာထိုစင်းကအသက်18နှစ်အရွယ်ရှိပြီးအရက်ဆက်ဆုံးမရင်းသမားဖြစ်တဲ့အပြင်သူ့ကိုမရင်းမချင်ခင်သူဟာကျောင်းသူဆင်းကိုတန်ကျောင်းနဲ့ရိုက်နှက်ခဲ့တယ်လို့ရဲတွေကပြောပါတယ်သူ့ကိုဘသူဘဝဖြစ်တယ်ဆိုတာကိုမဖော်ပြဘဲတကယ်ပိတ်ဆင်းရင်ခဲ့တဲ့တရားရုံးတင်းကအသက်မပြည့်သေးသူတွေအတွက်အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့ထောင်ဒဏ်3နှစ်ချမှတ်ခဲ့ပြီးကျန်4ယောက်ကိုတော့တည်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။အဖမ်းခံရတဲ့မရင်းသမားကိုဆက်လက်ဖမ်းဆီးထားဖို့ဘ ਹੁ အစုအရရှောက်ထားချက်ကိုတောက်ကြနေကတရားလွှတ်တော်ကလက်မခံဘဲနဲ့အခုလိုဆုံးဖြတ်ခဲ့တာပါ။ကျောင်းသူဂျိုဒန်ဂျိုဒီဆင်းရဲ့မိဘတွေကတော့အတော့ကိုစိတ်ပျက်သွားကြတာဖြစ်ပါတယ်။အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကလည်းအခုလိုမရင်းသမားကိုလွှတ်ပေးတာအတွက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။
တရုတ်နိုင်ငံဘေကျင်းမြို့တော်မှာအန္တရာယ်ကြီးတဲ့မိခိုးမျိုးမုံတွေဝင်လာနေတာကြောင့်တရုတ်အာဏာပိုင်တွေကလေတုညဉ့်ညမ်းမှုဆိုင်ရာအနီအောင်ဆင့်သတိပေးချက်ကိုဒုတိယအကြိမ်တောက်ကြနေကထုတ်ပြန်လိုက်ပါတယ်။မိခိုးမျိုးမုံတွေဟာတရုတ်နိုင်ငံမြောက်ပိုင်းကဒေသတော်တော်များများမှာဒီနေ့ကစပြီးနောက်တစ်ပတ်အင်္ဂါနေ့အထိဆက်ရှိနေမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်။လေတုညဉ့်ညမ်းမှုဟာဘေးကင်းတဲ့အဆင့်ထက်အစပေါင်း20ကျော်ပိုများမယ်လို့လည်းသတိပေးထားပါတယ်။အနီအောင်ဆင့်သတိပေးချက်အရအကြောင်းတွေနဲ့ဆက်ယုံတချို့ကိုပိတ်ထားပြီးကိုယ်ပိုင်ကအသုံးပြုမှုထက်ဝက်လောက်ကိုလည်းမောင်းခွင့်မပေးတော့ပါဘူး။ပြင်ပဆောက်လုပ်ရေးလုပ်ငန်းအားလုံးကိုလည်းရန်နာထားမှာဖြစ်ပါတယ်။ဘေကျင်းမြို့ကန်တွေကြားမှာတော့လက်ရှိမိခိုးမျိုးခြေနေကိုအတော်လေးစိုးရိမ်နေကြပါတယ်။စိုးဝါလာနေတဲ့လေတုညဉ့်ညမ်းမှုပြဿနာကိုထိန်းချုပ်နိုင်စွမ်းမရှိတဲ့အပေါ်လူလူကဝေဖန်ပြောဆိုတာတွေကိုအလေးထားတဲ့အနေနဲ့ပထမဦးဆုံးအချိန်အနီအောင်ဆင့်သတိပေးချက်ကိုတာဝန်ရှိသူတွေကဒီလအစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံကိုကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာစေခဲ့တဲ့ကြောင်မီးသွေးတုံးတာပိဆက်ယုံတွေကြောင့်ကမ္ဘာပေါ်မှာဖန်လုံရင်တန်းငွေထုတ်လုပ်မှုအများဆုံးနိုင်ငံတစ်ခုဖြစ်လာနေတာပါ။ဖန်လုံရင်တန်းငွေထုတ်လွတ်တာကိုရှော့ချဖို့တရုတ်အစိုးရကအခိုင်အမာပြောထားပြီးမကြာသေးခင်ကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာရခဲ့တဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ကိုလည်းအပြေအဝါထောက်ခံထားပါရယ်။
Britain နိုင်ငံမှာနောက်ဆုံးကြံတဲ့ကြောင်မီးသွေးတွင်းကိုတောက်ကြံနေကပိတ်ပစ်လိုက်တဲ့အတွက်ကြောင်မီးသွေးတွင်းတူလုတ်သား450လောက်အလုပ်လက်မဲ့ဖြစ်သွားပြီးကြောင်မီးသွေးလုပ်ငန်းရပ်ဆိုင်းတော်မဲ့လက္ခဏာတွေတွေ့လာပါတယ်။မြောက်ပိုင်း Yorkshire အခြေစိုက် Kellingley Collieries Mine ကိုပိတ်ပစ်လိုက်တာဟာ Britain နိုင်ငံမှာ2025ခုနှစ်ကြိုင်ကြောင်မီးသွေးသုံးဓာတ်ပစ်စင်အောင်အားလုံးကိုပိတ်ပစ်ဖို့အတွက်တွန်းအားပေးမှုကြောင့်ဖြစ်ပါတယ်။တစ်ချိန်ကနိုင်ငံတော်ဆက်မှုလုပ်ငန်းတစ်ခုဖြစ်ခဲ့တဲ့ကြောင်မီးသွေးလုပ်ငန်းကို2025ခုနှစ်မှာဆုံးသတ်စေမှာဖြစ်ပါတယ်။1950က Wall Street စာတမ်းမှတ်တမ်းရ Britain နိုင်ငံမှာ National နဲ့ကြောင်မီးသွေးတွင်ပေါင်း1330ရှိခဲ့ပြီးနိုင်ငံရင်းစွန့်ရလိုအပ်ချက်က90ရာ5ရာခိုင်နှုန်းကိုဖြည့်တင်းပေးခဲ့တယ်လို့ဆိုပါတယ်။စနေနေ့ကစပြီးနိုင်ငံရင်းမြောက်ကြောင်မီးသွေးမိုင်း24တဲ့လုပ်ငန်းတစ်ခုမှရှိတော့မှာမဟုတ်ပေမဲ့မြေပြင်မိုင်းတွေတော့ဆက်လက်လုပ်ခွင့်ပြုပါတယ်
။ Star Wars Jedi ရစစ်ပွဲရုပ်ရှင်နောက်ဆုံးဇာတ်ကားဖြစ်တဲ့ The Force Awakens ကိုဒီကနေ့မှာပဲပျော်ပွဲရှင်ပွဲအခမ်းအနားတွေနဲ့စပြီးတော့ရုံတင်နေပါပြီ။စစ်ကြောဝလာထဲမှာအစိုးနဲ့အကောင်ကြားအပြိုင်ကြတဲ့ Jedi ရစစ်ပွဲဇာတ်ကားကိုကြည့်ဖို့အားခဲထားကြတဲ့ပြည်သက်တွေကတော့ရုပ်ရှင်တွေကဇာတ်ကောင်တွေလိုဝတ်စားပြီးရုံတွေမှာတန်းစီစောင့်စားနေကြကြပါတယ်။ Star Wars ဇာတ်ကားရုံတင်တဲ့အထဲမှာ Washington မြို့တော်ကအာကာသတိုက်ပံပြတဲ့ရဲ့ IMAX ရုပ်ရှင်ရုံမှာတော့တကယ့်အာကာသလွန်ပြန်ရင်အစ်စ်တွေတမိုင်းဝင်လေယာဉ်တွေအောက်မှာထူးထူးခြားခြားကြည့်ရှုကြရမှာဖြစ်ပါတယ်။ IMAXရုပ်ရှင်ယုံနဲ့သုံးပတ်မြင် 3D နည်းပညာတွေကြောင့်ရုပ်ရှင်ကိုထူးထူးခြားခြားခံစားရမှာဖြစ်ပေမဲ့မျိုးဆက်တိုင်းမှာစိတ်ဝင်စားခဲ့ကြတဲ့ဇလန်းကပရိသတ်တွေကိုအဓိကဆွဲဆောင်နေတာလည်းဖြစ်ပါတယ
်စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့မနန္ဒာချန်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဦးဆုံးအနေနဲ့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့ဆန္ဒပြမှုအကြောင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေထဲကအလုပ်လုပ်ခွင့်ဗီဇာသက်တမ်း6နှစ်ပြည့်သူတွေကိုသက်တမ်းထပ်မံတိုးပေးရေးကိစ္စနဲ့နိုင်ငံကန်သဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေပြဿနာမျိုးစုံနဲ့ရင်ဆိုင်နေရတာတွေကိုဖြေရှင်းပေးဖို့အတွက်ထိုင်းနိုင်ငံဗန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံရှိမှာအလုပ်သမားတွေကဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။အပီပီဆိုင်ရာရွှေပြောင်းသွားလာသူများနေ့မှာတိမ့်နဲ့ချီရှိတဲ့ဗီဇာတက်တန်းကုန်ဆုံးတော့မဲ့မြန်မာရွှေ့ပြောင်းလို့သမားအရေးကိစ္စတွေကိုနှစ်နိုင်ငံအစိုးရတွေကလှည့်လျူရှုထားတယ်ဆိုပြီးဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံရှင်မှာဆန္ဒပြခဲ့ကြတာပါအလုပ်လုပ်ခွင့်ဗီဇာ၄နှစ်ပြည့်ပြီးတဲ့သူတွေ၆နှစ်ပြည့်ပြီးတဲ့သူတွေဟာတောင်းကနန်းလောက်ရှိနေပြီးအလုပ်လုပ်ခွင့်ဗီဇာတက်တန်းထပ်မံတိုးလို့မရတဲ့အတွက်တရားမဝင်အလုပ်သမားဘဝကိုကြောက်ရွံ့နေရတယ်လို့လည်းစနားပြဝဲမှာပါဝင်ခဲ့တဲ့အလုသမားရေးတက်ကြလှုပ်ရှားသူတူဦးကဆိုပါတယ်
။ဒီရင်ဒီတော့တက်တန်း6နှစ်ပြည့်သွားပြီ။ဒါပေမဲ့အစိုးရအနေနဲ့တိကျတဲ့အစီပလန်ချမှတ်ပေးနိုင်တဲ့အခါကျအလုသမားတွေကဘယ်လိုအားကိုးပြီးတော့ဘယ်လိုနေလို့နေထိုင်မှာမလဲ။အဲဒီမှာတချို့ဆိုဗီဇာတွေသေးကုန်ပြီ။အဲဒီခါကျတော့တရားဝင်အလုသမားဘဝနေပြီးတော့တရားမဝင်အလုသမားဘဝကိုရောက်ကုန်တယ်။အဲလက်ရှိမှာတော့တောင်းကနန်းရှိသွားတယ်မှာ။တောင်းကနန်းဆိုတာ1,000-2,000ပေါ့4,000 6,000ကိုရှိသွားပြီ။အဲဒီကိစ္စကိုဖြေရှင်းပေးဖို့ရယ်ကြရတဲ့အခြေအခုကျင်ညာမင်းထုတ်ပေးလို့ MOU နဲ့အလုပ်သမားတွေတင်လာတဲ့ဒီရှိရတဲ့ MOU အလုပ်သမားတွေဒီပေါ်ရောက်တဲ့ကြောက်တော့အလုပ်တွေမပေးနိုင်တော့ပြဿနာတွေဖြစ်ကြအဲဒီပြဿနာတွေကိုနေမှာလုပ်သမားဝန်ကြီးဌာနနဲ့ရောဖြေရှင်းမပေးနိုင်ဘာမှသူတို့ဘက်ကနေတော့တုံ့ပြန်လာတာမရှိရဘူးဆန္ဒပြတောင်းဆိုတာ
ဆက်6နှစ်သက်တမ်းကုန်ဆုံးသွားလို့တရားမဝင်အလုပ်သမားဘဝကိုရောက်ရှိခဲ့ရပုံကိုလည်းဆန္ဒပြခဲ့တဲ့မြန်မာလုပ်သမားတို့ဦးကပြောပြပါတယ်
ကျွန်တော်ဒီမှာ6နှစ်ကုန်တဲ့လူတွေပေါ့နော်အင်းညစ်ကြသမားလေးပေါ့ဆုံးမှာဒါအစီအစဉ်မှအတိအကျမသိရဘူးဥပမာဆိုတော့ဗျာကျွန်တော်တို့အခုလောက်တဲ့ဟာတွေရှင်းထားတဲ့ဟာတွေက Facebook ကိုတာမန် Facebook ပြန်ချိန်ယူရမယ်တိုင်ရုံးမှလက်တင်ထားတယ်ဘယ်တော့ကြမယ်ဆိုတာလည်းမသိရဘူးကြပြီးသားစာအုပ်တွေကလည်းဗီဇာကိုဘယ်လိုပြန်တော်ပြီးမယ်ဆိုတာလည်းမသိရဘူးတက်တန်းတည်သွားတဲ့အခါကျတော့ကျွန်တော်တို့အလုံးငန်းအစ်စ်တွေရှာဖွေတဲ့အခါကျရင်ဆက်ဆဲသွားမယ်နောက်သွားရေးလာရေးနေထိုင်ရေးလုံခြုံရေးဘာမှမရှိတော့ဘူးလေ
ဒီလိုတက်တန်းကိုဆက်ပြီးတော့မတိုးပြီးတော့တဲ့အတွက်နောက်ထပ်တိမ့်နဲ့ချီရှိတဲ့မြန်မာလူသမားတွေဟာတရားမဝင်နေထိုင်သူတွေအဖြစ်ကိုရောက်ရှိတော့မှာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ရွှေပြောင်းလူသမားများအခွင့်အရေးကွန်ရက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ယာယီနိုင်ငံကူးလက်မှတ်ဗီဇာလုပ်ခဲ့ကြတဲ့မြန်မာရွှေပြောင်းလူသမား1.8တန်းကျော်ရှိနေပြီးအဲ့ဒီလူတွေဟာအစိုးရသတ်မှတ်ထားတဲ့ဈေးနှုန်းနဲ့လုံဆောင်ရတာမဟုတ်ပဲနှစ်ဖက်အစိုးရဝန်ထမ်းတွေနဲ့ချိတ်ဆက်ထားတဲ့ပွဲစားကုမ္ပဏီတွေနဲ့လုံဆောင်ရတဲ့အတွက်တဦးကိုကုန်ကျစရိတ်ဘတ်ငွေ9,000ကျော်ကနေ9,000လောက်ထိကုန်ကျနေတယ်ဆိုပြီးတော့လေရွှေပြောင်းလို့သမားကြီးလုံဆောင်နေသူတွေကပြောပါတယ် Dabin, Nanang and the Bodu Sajo, Emo Unit Ladet Lotamari Hale, Puesa Gomni Neve, Chase B. Layadlo, Wee Jago Jack and Bima, Lomiara, Sajo Bata, and Sawyer Beja Machira, a low simapira result, near Yingo, a danger, Pianpo Kayamurile, Joniare, so be a Lotamaye Tetra Lushadriga, so variation.
My Emma didn't people get over. A cool nine in the garden signed at the Din San Barrigo, Timpia Pima Pipare. You don't in it, I shall see Petit Dama. American got Osha Oza Ashenwa, Do Tabu Josani at Jungle, Timpia Pibame. I shall see Petit Dama, American Oza Ashenwa, Do Tabu Josala Nemia. I shall see Fenangan, we got Gowns on we, Lament Nema, American the Mada in Purogo, Laya Lepa, Jale Melo Lemio Lina Barre. Tabimet young Nangan at Dema Muri, Potom Labe, Tira Dema, Oza Chetunai Budo. Tamada Obama Soya to a single Muri Jon Yaba Lame. View it the Dinda Mary Ellis Lina Yet the Dingo, Guye Kongap Yopia Biva Machine.
American Nangan in a Asha Pacific Ditane Chisat Hale Melu Tamara Para Obama Gapio Bale.
Asia Pacific is absolutely critical to promoting security.
Kabadawan, Long Jong Yi, Tayawa Bioine, Lugon Tekari, Mindiama, Asha Pacific Ditaha, Longa Yi Paware, Tajangle, Tijitama, American and in a Pobido Nene Shajan Titu Sassan Babu, Nanganjai Muarama, General Alina Tetin Tarawa.
American Air Gowns of Mukaima Lazibu, Tamara Ubamaha, Dita Ringa Gowns of Nego, Jane Dissongevale. Dame, Yinjan B. Tayawa Biore, Asha Pacific Ditapian, Tisapo, Sure, American Air Manjaha. The dog bomb, Moody Nidalo, Pacific Yam Wandita, Conway, the Vodu Nijacule, Shinitema, TPU Payme Paysura Pomale, Moody Nivale, TPP Conway, the Vodu Nijaha, Gentane, Sanja Murine, Joniarava, Mahabuane, Nanga Lila Itanaga, Joanian Lu, Christopher Johnson Garo.
In most parts of Asia, economics is security.
Asha Taiga, Nyazu, Duagaro, Siwaiha, Longjon Yivave,
Peter Sintek Duga, Nanganaga, Siwai Pinashin, Mac Nolan Garo.
China's territorial claims and other actions have created.
Tioye Nemi Pansan Yong Pioso Murine, a Charlo Yadiga, Lidare Nangangiri Jama, Suyen Buben Muri, Pinita Jau, Tidarema American Shinirago, Truga Josu Jabare, the Chenemawe, Truha, Tione American Ye, Take Dai Tujare, Temale, Wema Pajin Jabau.
American Nangan in a Chingwisha Nina Mulure Lule Johnson Abiovale.
The balancing act, if you will, between trying to reassure allies and partners in South
Korea. In a Chingwisha Niyama, to the Pier Shidang Asha de Daga, May Patrin and Mahamed Wigo, American Gadi de Dama, Shinere, de Darima, Deoye Lo Shamuri, Boji Twala Nire Bo, Siye Yam Yemian Sazan, don't be a nine, Surago, Talang Ama Kanai Mune, the Pamale, Dio Nangan de Daringa.
အကျိုးစီးပွားတွေကိုထိခိုက်စေမဲ့ထိန်းချုပ်တဲ့မဟာဗျူဟာတရက်အနေနဲ့လဲတရုတ်ဘက်ကမမြင်အောင်လှုပ်ဖို့လိုပါတယ်အမေရိကန်ဟာအရှိတောင်အာရှနိုင်ငံတွေကိုရေတပ်စွမ်းရည်တွင်းမြင့်မှုအကူအညီတွေပေးနေပြီးတရုတ်ကိုလည်းတောင်တရုတ်ပင်လယ်တွေကအငြင်းပွားရေပိုင်တဲ့တင်မှာကျွန်းတူတွေဖန်ပြီးတာအစအဦးတည်းတည်းစောက်တာနဲ့စစ်တပ်တွေချထားတာတွေလုပ်နေတာကိုရပ်ဖို့တိုက်တွန်းထားပါတယ်ဒါ့အပြင်
ဲ့ကိစ္စမှာတရုတ်နိုင်ငံနဲ့ဆက်နွယ်နိုင်တယ်လို့အမေရိကန်ကယုံကြည်နေပေမဲ့တရုတ်အစိုးရကတော့ညှင်းဆိုထားပါတယ်
I think we'll see more political pressure on the administration to move towards sanctioning.
Cyber internet ထိုးဖောက်တိုက်ခိုက်မှုတွေကနေတရုတ်နိုင်ငံမှာအကျိုးအမြတ်ရနေတဲ့သူတွေကိုပိတ်ဆို့အရေးယူဖို့ American အစိုးရဘက်မှာနိုင်ငံရေးဖိအားတွေပုံများလာမယ်လို့ထင်ပါတယ်။အဲ့ဒီလိုလှုပ်လိုက်ရင်လည်းတရုတ်ဘက်ကလက်တုံ့ပြန်လာနိုင်ပါတယ်
။ပြီးခဲ့တဲ့နိုဝင်ဘာလကအရှိတောင်အရှာကိုတွားရောက်ခဲ့ပြီးတဲ့နောက်Obama ကဆက်ဆံရေးတွန်းမြစ်သွားမယ်ကြောင်းပြောကြားထားသလိုဒေတာရင်းကောင်းဆောင်တွေကလည်း2016ခုနှစ်မှာအင်ဂျူရောကိုလာရောက်လည်ပတ်ကြဖို့စီစဉ်ထားကြပါတယ
်။ VOA သတင်းတောက် Mary Alice Lina ရဲ့သတင်းကိုကိုရဲကောင်ပြောပြပေးခဲ့တာပါ။ခုနောက်ထပ် American နဲ့ဆက်ဆက်တဲ့သတင်းဆောင်ပါတဘုတ်ကိုလည်းဆက်လက်တင်ပြခြင်းပါတယ်။တောင်တယောက်ပင်လယ်ပြင်ကိုထိန်းချုပ်နိုင်ဖို့အတွက်မဟာဗျူဟာကျတဲ့ Palawan Philippine ကျွန်းကိုရရှိဖို့ဒုတိယကမ္ဘာစစ်တုန်းကဂျပန်နဲ့ American စစ်တပ်တွေတိုက်ခိုက်ခဲ့ကြပါတယ်နှစ်ပေါင်း90နောက်ပိုင်းမှာလဲဖိလစ်ပိုင်ကျွန်းဟာမဟာဗျူဟာအတွက်အရေးကြီးတဲ့နေရာတစ်နေရာဖြစ်နေတည်ရှိနေစေပါဒီအကြောင်းဖလောဝါမှာတွားရောက်တည်င်းယူခဲ့တဲ့ VOA တည်င်းတော့လီဘောင်တည်င်းပြေးပို့ထားတာကိုကျွန်မကပဲပြောပြပေးပါမယ်ရှင်
Palawan Pine Muro, Porter Princess Dwinga, Plaza Quarter Kentahanga, Sipway Dwingam Habua, Chacha Jare, Philippine Jungle, Tencho Nimbo, American at Japan Roja, Baitwet than you, Pigate, Taiwarigo, Matan Tinzirenia de Cuba, Agula, Palawanha, Mahabua, Dwet, Yigirenia de Cu, Pilla Viamare. The tongue said the Hunigrea Sabido, Palawan, Anaupe, Jimain Tiagani, Nia Tilaushire.
ဟိဘပတ်လေဝင်းရနေတဲ့တနာ၆ကျုံးတွေမှာတယောက်နိုင်ငံကစစ်ရေးလှုပ်ရှားမှုတွေနည်းမြေးပိုင်ဆိုင်ကြောင်းကြိုးပမ်းမှုတွေလှုပ်လာခဲ့ပါတယ်ဖိလစ်ပိုင်နဲ့ကာလကြာရှည်ကလေးကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့တရုတ်ရဲ့လှုပ်ရက်တွေကိုဝေဖန်ခဲ့တယ်လို့လွတ်လပ်စွာရေးချောင်းသွားလာရေးအပြင်လူလောက်ကျုံးတွေရဲ့အနီးတစ်ဝိုက်မှာစစ်ရဟရှင်တွေနဲ့တင်းပေါ်တွေဆီ
လဲစားလုံနေပါပြီမြို့ရဲမြောက်ဘက်ဟူလူကန်ပင်လယ်အော်မှာတော့စစ်တပ်ဆိုင်ရာရင်းနှီးစိတ်ကန်တစ်ခုကိုပြန်လည်တည်ထောင်ဖို့အာဏာပိုင်တွေစီစဉ်နေပါတယ်ဒါပေမဲ့ဒီစစ်ရေးပူရဲလှုပ်ဆောင်မှုဟာကောင်းတဲ့အပြည့်အယူတစ်ခုလို့တော့လူတိုင်းကမယုံကြည်ပါဘူးစစ်တင်ဘောတွေတွာလာမှုပုံများလာရကနေ့စဉ်ငါးဖန်းလုပ်ငန်းထိခိုက်မှာကိုတချို့ငါးဖန်းသမားတွေကစိုးရိမ်နေကြပါတယ်။အမေရိကန်စစ်တပ်တွေရောက်ရှိလာမယ်ဆိုရင်မွတ်စလင်ဆွတ်ရောက်သမားတွေရဲ့အာရုံစိုက်မှုရှိလာမှာကိုပြည်내အစိုးရရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်စီဇာဗန်ချူလာကလည်းစိုးရိမ်နေပါတယ
်။ Terrorism activists
အမေရိကန်တွေဒီကိုရောက်လာတဲ့အခါမှာအကြံဖက်သမားတွေရဲ့လှုပ်ရှားမှုတွေလည်းပိုးပြီးတော့ကြီးထွားလာနိုင်ပါတယ်။
ကလယာမြို့ဝန်နိုဟနီယိုဘီတိုအော်နိုကတော့အစိုးထက်အကောင်ကပုံများနိုင်ပါတယ
် since our armed forces and our
စစ်ကောင်ကဝေးထတာကပြင်ထမအားနဲ့အနေထားမှာရှိနေတဲ့အကြောင်းဘယ်လိုပဲဖြစ်ဖြစ်အပြန်အလှန်နှုတ်နှစ်ဖက်ကာကွယ်ရေးအတွက်သဘောတူညီမှုတွေရလာမှာဖြစ်ပါတယ်ဒါကြောင့်လဲအမေရိကန်တွေဒီမှာရှိနေတာကိုကျွန်တော်ကတော့မကန့်ကွက်ပါဘူးသူသဖြင့်ကျွန်တော်တို့ကာကွယ်ရေးအားကောင်းလာအောင်ကူညီနေတဲ့အတွက်ကြောင့်ပါ
တောင်တယောက်ပင်လယ်ပြင်မှာအနာဂတ်စစ်ရေးလုပ်ငန်းတွေအတွက် Follow One ကိုအသုံးပြုမဲ့ကိစ္စနဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံကအမေရိကန်တာဝန်ရှိသူတွေကတော့အတည်ပြုချက်မပေးပါဘူးဒါပေမဲ့ဖိလစ်ပိုင်စစ်တပ်နဲ့ပူးရဲစစ်ရေးလက်ချင်းမှုလုပ်ဖို့အတွက်နှစ်စင်လိုလိုအမေရိကန်စစ်တပ်တွေဒီနေရာကိုရောက်လာကြပါတယ်ရှင်
ချင်းဒီနယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ဟုတ်ထွက်နေပါတယ်မြန်မာနိုင်ငံကိုချင်းမဲ့လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွန့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် view ရဲ့ဖုန်းနံပါတ်က1239231555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးထိတ်ခေါ်ပါခင်ဗျာ
စနေနေ့ညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေ။တော်ရရှင်များရှင်။ဆောင်းနှင်းတွေဝေတဲ့ဒီနှစ်တစ်ခုရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖျော်ဖြေပေးနေကြဖြစ်ပါတယ်။ဒီမနေ့ခင်အတွက်ကတော့ Jeff Scott ဆိုတဲ့နဲ့တခြားလူတွေပါဝင်တည်ဆိုထားတဲ့ We Wish You a Merry Christmas သချင်းနဲ့ဖျော်ဖြေပေးပါစေ။နားဆင်ကြပါရှင်။
Wish you a Merry Christmas, wish you a Merry Christmas, and a Happy New Year. Wish you a Merry Christmas, wish you a Merry Christmas, wish you a Merry Christmas, and a Happy New Year. We wish
cup of good cheer. We won't go until we get some. We won't go until we get some. We won't go until we get some. So bring it out here.
Jeff Scott နဲ့တခြားသူတွေပါဝင်တည်ဆိုတဲ့ We Wish You a Merry Christmas အချင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံနဲ့အမျိုးသမီးနဲ့ blogger တွေပြောသမျှမြမရေးသုံးသပ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုနိုင်ငံတကာသတင်းတွေနဲ့အတူကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်ကြည့်ရှုဖတ်နားဆင်နိုင်ပါတယ်ရှင်။
ဗျူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်ပြည်ဝမြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းတိုမီတာ32 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကန္တာသိပ္ပံနဲ့နိပညာအကြောင်းတွေအပြင်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရဖို့ရှိပါတယ်အမျိုးသမီးကန္တာမှာကြားမှာကတော့
ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်ဆုံးပြန်တော့တော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုး
ညီမလှမယ်မင်းဘရိုနီတော့ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်မာနန္ဒာချန်နဲ့ကိုတိန်ထိုက်ဦးတို့ကတင်ပြထားပါတယ်ရှင
်ဒေါန်ဆက်စစ်ကြီးမြန်မာပြည်ကိုဘလို့အုပ်ချုပ်မလဲဆိုတဲ့ခေါင်းစဉ်နဲ့ The Wall Street Journal မှာဆောင်းပါရှင်ခရစ်စတန်ကာရဲကနိုင်ငံရေးနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမြန်မာပြည်ကလူတယောက်ကိုမေးမယ်ဆိုရင်အဖြေကအမျိုးသမီးတယောက်ရဲ့နာမည်တစ်ခုကိုပဲမကြာခဏကြားနေရတယ်ဆိုတာနဲ့အဆောင်မကိုအစချီထားပါတယ်။သူမကပဲပြောင်းလဲကိုလုပ်ပေးနိုင်မယ်။သူမကပဲဘာမှစိုးတက်နိုင်နဲ့။သူမကိုပဲယုံကြည်တယ်စသဖြင့်ပေါ့။ဒါတွေကိုကြည်ချင်းအားဖြင့်ပြောနေကြသူတွေရဲ့စိတ်ထဲမှာသူပဲရှိနေတယ်ဆိုတာလုံးဝကိုရှင်းပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။အဲ့ဒီနောက်မြန်မာပြည်မှာ25နှစ်တာကာလအတွင်းပထမဦးဆုံးအကြိမ်တမိုင်းဝင်ရွေးကောက်ပွဲကြီးတစ်ခုကိုနိုဝင်ဘာလကကျင်းပခဲ့တာဒီရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ NLD ပါတီကပြိုင်ဘက်ပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေကိုအလဲထိုးနိုင်ခဲ့တာနဲ့80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့တာတွေကိုဒီဆောင်မှာအသေးစိတ်ထည့်သွင်းထားတာပါ အခုထိကတော့စစ်တပ်ကနိုင်ငံရေးအာဏာကိုထိန်းချုပ်ထားစေပါလွတ်တော်မှာတမတ်သားစစ်တပ်ကိုယ်စားလှယ်တွေရှိနေတယ်လို့လက်ရှိဖွဲ့စည်းပုံအရရဲနဲ့ပြည်တွင်းလုံခြုံရေးကိုဗိုလ်ချုပ်တွေကပဲအပြည့်အဝထိန်းချုပ်ခွင့်ရထားပြီးတော့ကာကွယ်ရေးအသုံးစရေးအတွက်ကိုလည်းဖွဲ့စည်းပုံအရအကာအကွယ်ပေးထားပြီးစစ်ဘွားရေးမှာလည်းအစ်င့်မြင့်အရာရှိတွေကပဲလဝက်ကြီးအုပ်ထားတာဖြစ်ပါတယ်ဗိုလ်ချုပ်တွေမှာဒီလိုလက်နက်တွေအာဏာတွေပတ်စံတွေရှိနေပေမဲ့လို့လေမြန်မာလူထုရဲ့နှလုံးသားတွေနဲ့စိတ်ဓာတ်တွေကိုတော့အန်တီဆူးဆိုတဲ့အမျိုးသမီးကြီးကအပြည့်အဝပိုင်ဆိုင်ထားတယ်လို့ဆောင်းပါရှင်ကသုံးသပ်ပါတယ်လွန်ခဲ့တဲ့၄နှစ်လောက်ကမြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးတော့ပြုပြင်ပြောင်းလဲမှုတွေတော်တော်များများမြင်တွေ့ခဲ့ရပေမဲ့ဒေါက်ဆတ်စုကြည်ကိုတော့အရင်စစ်အစိုးရလက်ထက်ကရေးဆွဲထားတဲ့ဖွဲ့စည်းပုံကနေတမရဖြစ်ခွင့်ကိုတားမြစ်ခဲ့ပါတယ်ဒါကြောင့်လဲရွေးကောက်ပွဲမတိုင်ခင်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါအောင်ဆတ်စုကြည်ကတမရအထက်မှာသူရှိမယ်အစိုးရကိုသူကပဲကြီးကြပ်သွားမယ် NLD ပါတီရဲ့မူရီအတိုင်းလှုပ်ဆောင်မယ်တမရသူတို့မှာရှိမယ်လို့ပွန့်ပွန့်လင်းလင်းပြောကြားခဲ့တာပါအခုလိုပြောင်းလဲလာတဲ့မြန်မာပြည်ရဲ့အခြေအနေတွေကိုကြည့်ရင်တော့အံ့အားသင့်စရာဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့လို့လဲမြန်မာပြည်ကစာနယ်ဇင်းသမားတဦးကသူမအာဏာရှင်တယောက်ဖြစ်လာမှာကိုတကယ်ပဲစိုးရိမ်မိတယ်လို့ပြောဆိုထားပြီးတကယ်လို့သူမအာနာရှင်ဖြစ်လာရင်တောင်မှစစ်တပ်ထဲတော့ပိုကြိုက်တယ်လို့ပြောဆိုထားတဲ့ဆောင်းမရှင်ကအဆုံးသတ်ထားပါတယ်
။နောက်တင်ပြလိုတာကတော့ V4 is news သတင်းဌာနကရေးသားထားတဲ့မြန်မာနိုင်ငံကြောင်စင်တူပေါ်ကြီးမိုင်းတွင်ပြိုကျမှုနောက်တစ်ကြိမ်ထပ်ဖြစ်ခဲ့တဲ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံကြောင်စင်တူပေါ်တဲ့နေရာကနောက်ထပ်ကြီးမားတဲ့မြေစာပုံပြိုကျမှုဖြစ်ပွားခဲ့လို့အ ਨੇ ဆုံးလူတယောက်ထပ်မံသေဆုံးခဲ့ပြီးတော့ဆယ်ယောက်ပျောက်ဆုံးသွားခဲ့တဲ့အတွက်မြမကျောက်စင်းမြေမှာအဖြစ်ဆိုးတွေဆက်လက်ဖြစ်ပွားနေတဲ့ကြောင်းနဲ့သတင်းကိုအစချီရေးသားထားတာဖြစ်ပါတယ်။ဒီနေ့အတွင်းဖားကန်ဒေသမှာမြေစာပုံပြိုကျမှုစုစုပေါင်းဖြစ်ခဲ့ပြီးလူသေလူပျောက်အများဆုံးဖြစ်ခဲ့တဲ့ကြောင်းဒီနေ့အတွင်းမှာဒီမဲ့လူပေါင်း300ကျော်အသက်ဆုံးရှုံးခဲ့ရကြောင်းရေးသားထားပါတယ်။အဲ့ဒီဒေသမှာဒါဇင်နဲ့ချီပြီးကျောက်စင်းတူပေါ်ကြတဲ့ကုမ္ပဏီတွေထဲမှာတရုတ်ကုမ္ပဏီတွေပါဝင်ကြောင်းဒီလိုလူတွေအများအများထိခိုက်သေးဆုံးရတဲ့ဖြစ်ရပ်တွေအတွက်ပါဝင်ပတ်သက်တဲ့ကုမ္ပဏီတွေအနေနဲ့လုပ်ငန်းခွင်ကလူသမားတွေရဲ့ကျန်းမာရေးနဲ့လူကြုံရေးအတွက်တာဝန်ယူသင့်ကြောင်းလည်းထောက်ပြထားပါတယ်။ကျောက်စိန်တူပေါ်ရေးရောင်းဝယ်မှုလုပ်ငန်းဟာမြန်မာနိုင်ငံအတွက်ရေးပါတဲ့ဝင်ငွေကောင်းကြတဲ့လုပ်ငန်းတွေကတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသကထွက်ရှိတဲ့ကျောက်စိန်တွေဟာကမ္ဘာပေါ်မှာအကြီးအသေးအမြင့်ဆုံးဆင်းနဲမှာပါဝင်ကြောင်းဆိုပေမဲ့ကျောက်စိန်တူပေါ်ရေးလုပ်ငန်းတွေရဲ့စီးမဲ့ကမ်းမဲ့အငြိချေးတွေကိုမြစ်ထဲဆွန့်ပစ်နေတာကြောင့်အခုလိုဆိုးွားတဲ့စွန့်ပြစ်မြေစာပုံပြိုကျမှုတွေဖြစ်ပွားခဲ့တာဖြစ်တဲ့ဆိုပြီးဆောင်းပါးကိုသုံးသပ်ထားပါတယ
်ကမ္ဘာမီဒီယာထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုနားဆင်ခဲ့ရတာပါအခုတော့အင်္ဂလိပ်စာလက်ရောက်ပါပြီဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့နဲ့တင်ပြမယ့် idiom အတုံးကတော့
Daylight robbery.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက DALIGHT daylight ကနေ့ခင်းကြောင်တောင် ROBBERY robbery ကခိုးတာ၊ဓညတိုက်တာလို့အဓိပ္ပာယ်ရပြီး Scribe Clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာ၊နေ့ခင်းကြောင်တောင်ဓညတိုက်တာပေါ့ရှင်။ဒီသုံးဟာကျမတို့မြန်မာမှာလည်းအလားတူရှိတာသောတာရှင်များအသိပါနေကင်းကြောင်တော့တမျက်တိုက်တယ်ဆိုရင်ဘန်းကတိပဲကတိတိကြီးနဲ့မတမ်းမဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြောင်တော့ပြောင်းတမျက်တိုက်တာဈေးမတမ်းတဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါတော့မယ်2015ကမ္ဘာမယ်စကြာဝဠာပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုနေဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာစတင်ကျင်းပနေရမှာမြန်မာမယ်စကြာဝဠာမေဘရိုနီတော်လည်းပါဝင်ရှင်ပြိုင်နေပါတယ်
82နိုင်ငံကအလှမယ်တွေထဲမှာဒီနှစ်အတွက်မဲဆစ်ချာဝလာသရဖူကိုဘယ်သူစုခုမလဲဆိုတာကိုဒီဇင်ဘာလ20ရက်နေ့မှာကျင်းပမယ်နောက်ဆုံးပြိုင်ပွဲကြီးမှာရွေးချယ်မှာဖြစ်ပါတယ်ဒီဇင်ဘာလ16ရက်နေ့ကကျင်းပတဲ့အကြိုပြိုင်ပွဲအတွင်းမြန်မာအလှမယ်မေဘရနီတော်ကြုံခဲ့ရတဲ့မတော်တဆဖြစ်ရတစ်ခုမှာအကောင်းဆုံးဖြစ်အောင်လုပ်နိုင်ခဲ့တဲ့အတွက်သူ့ရဲ့တတိကိုချီးကျူးခဲ့ရပါတယ်အခုလိုအခြေအနေကိုအကောင်းဆုံးဖြစ်အောင်သူ့အနေနဲ့လှုပ်ဆောင်ခဲ့ရတဲ့အကြောင်းသူရဲ့ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်လို့ဒီသတင်းပအမျိုးသမီးကဏ္ဍအတွက်မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်
။ Myanmar
Great recovery.
အဲ့တော့ဒီဇင်ဘာလ16ရက်ဗုဒ္ဓဘုနေ့က Las Vegas မှာကျင်းပနေတဲ့2015မေဆက်ကြဝလာပြိုင်ပွဲကြီးရဲ့ preliminary အကြိုပြိုင်ပွဲမှာ Evening Gong Whistle နဲ့မြန်မာမေဆက်ကြဝလာ Mebrani တို့ကစင်မြင့်ပေါ်မှာလမ်းလျှောက်ဝင်လာတဲ့ချိန်လှေကားတစ်ကိုဆင်းလိုက်ရမှာမတော်တဆခြေချော်ကြခဲ့ပေမဲ့အင်တွေမပြတ်ပြန်ထနိုင်ခဲ့လို့အခမ်းအနားမှုကသူ့တတိကိုချီချူးပြောဆိုခဲ့တယ်လို့ပရိသတ်တွေထံကလည်းဩဘာလက်ခုတ်တန်တွေထွက်ပေါ်လာတဲ့အတန်တွေပါအခုလိုစင်မြင့်ပေါ်မှာအိန္ဒိယမပြတ်ပြန်ထနိုင်ခဲ့တဲ့မြင်ကွင်းကြောင့်လေသတင်းမီဒီယာတွေမှာသူ့ကိုချီးကျူးရေးသားကြသလို Facebook မှာလည်းယုံကြည်မှုအပြည့်အဝရှိတဲ့သူ့စိတ်ဓာတ်ကိုဝိုင်းပြီးချီးကျူးခဲ့တာတွေ့မြင်ခဲ့ရပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့မေဘရနီတော်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်အဓိကတော့ဒီအဝယ်စားပေါ့နော်အဝယ်စားနဲ့ညှိရာပေါ့ခဏနဲ့ကြည့်ပြီးတော့အမှလှေကားနေရာဆင်းလိုက်တော့အဝိစားရှည်နေတဲ့အချိန်ဖနက်အောက်ရောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာပေါ့နော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်လို့ပြန်သွားတော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုးတွေဖြစ်ခုတဲ့ပေါ့နော်တခါအဲ့လိုခလုတ်တက်မိတာတို့အဝိစားရှည်မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ခုတာတွေရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါပါတကယ်ချင်းနဲ့တော်တော်များများလည်းတချို့တွေဆိုမတိသေးတဲ့လူတွေတော့ကိုယ်လာပြီးတော့ပေါ့နော်ဟိုချီးရလောက်ကြရတယ်ပေါ့ congratulation လောက်ကြရတယ်ရမ်းတော်တယ်ပေါ့ဒီလိုမျိုးဖြစ်ကြတော့မှမျက်နှာတစ်ချက်မပြတ်ခင်းနေပေါ့နော်ဟို recovery ပြန်လုပ်နိုင်နေပေါ့ရမ်းတော်တယ်ပေါ့အခုဒီတခြား stage တွေတော်တော်များများလည်းညီမအကြောင်းတွေကိုပြောလာကြရတယ်ပေါ့နော်ဟုတ်ကဲ့
အခုအဲ့တော့ဒီကယန်းဝစ်စုံနဲ့ပြိုင်ပွဲကရောအခုဘယ်ချိန်ကြီးရောက်သွားပြီလဲ
ရှင်ကောရှင်ကတော့သူတို့ဘလူးပေးနေပါလဲဆိုအလိုညီမမသိဘူးအခုတည်းကလေ preliminary view ကတော့မြန်မာ national costume ပေါ့နော်ဗီဒီယိုရိုက်တာပေါ့ရိုက်ပြီးတော့ live ဆွေးနေမေဘရနီတို့ညီမဆိုပြီးတော့ off ခိုင်းနေ costume ဆင်းနေသူတို့တောင်းကြည့်ပြီးတော့ဓာတ်ပုံတွေမှမြင်လိုက်တော့သူတို့စိတ်ဝင်စားတဲ့ဆိုရင်အမှသူတို့စိတ်ဝင်စားတဲ့ဝတ်စုံတွေနဲ့ညီမတို့ထပ်ပြီးတော့အပြင်မှာပေါ့နော်ဝတ်ပြီးတော့ထည့်ရရတယ်ရှင်အဲ့ရယူဝတ်ဖို့အတွက်လည်းပေါ့နော်ကိုယ့်အတွက်တော့တော်တော်လေးပါလေဒီဝတ်စုံကတေးစစ်တင်နဲ့လှူထားရဆိုတော့လေဒီတော့ဒီမှာကော်ဖီလေဘင်းရောခေါင်းရောတော်တော်ညီမတို့ပေါ်ဝေးရတာလေတော်တော်အခက်ခဲကြီးတော့ဖြစ်ခဲ့ပါတယ်။ဒါပေမဲ့များများတော့ပေါ့နော်လေ့ကျင့်လိုက်ရတာပေါ့။တခြားဥဆုံးတွေဆိုရင်ကြီးတယ်။ဒီပင်မဲ့ဒါပေမဲ့ပေါ့တယ်ပေါ့နော်။ဒါပေမဲ့ညီမဥဆုံးကြတော့လေးတယ်။လေးလေးလေးတယ်။နောက်ပြီးတော့ပေါ့ဝစ်တဲ့ပုံစံတွေပါလေဘင်းတွေဒီတော့တွေကစတဒိုင်နာပေါ့နော်။အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါ။ပေါ့ဝစ်ဆုံးမှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်ကလေးတွေပေါ့နော်တက်လိုက်သူကမြင်ရတာတိတိချာချာကြည့်နေဆိုရင်ဒီဝစ်ဆောင်ရဲ့အပေါ်ပိုင်းမှာမြန်မာနိုင်ငံရဲ့မြေပုံထိုးထားတာတွေ့ရပါလိမ့်မယ
်မြန်မာအတွေ့အကြုံရပါလေကဘာအလားမဲ့တူဖြစ်ဖို့ရှိရမယ့်အရေးချင်းတွေကဘာတွေလဲဆိုတာညီမသုံးသပ်မိလဲရှင
်ဒီကတော့ကိုယ့်ကိုယ်ယုံကြည်မှုရှိရမှာပေါ့နော်ဒီတခြားနိုင်ငံကလူတွေအနေနဲ့ဆိုရင်တော့ဒီယုံကြည်မှုဆိုတာတိတ်ပြီးတော့ဟိုမှာဖြစ်နေတယ်ကျွန်တော်မြန်မာနိုင်ငံအနေနဲ့ကကြတော့ကိုယ့်ကိုယ်ကိုယ်ယုံကြည်မှုဒီလိုဆိုတော့နည်းနည်းလေးတော့လိုအပ်သေးတယ်လို့ညီမတို့ထင်ကြရတယ်ပေါ့နော်။ဘာလို့လဲဆိုတော့ညီမလူမျိုးကအရင်လဲဆက်တက်တယ်။ညီမတို့ကအဆက်တရားအကြောက်တရားနဲ့နေလာတဲ့လူမျိုးတွေဆိုတော့ဒီလိုမျိုးသွားပြီးတော့ပြန်တဲ့အချိန်မှာအဓိကအပြင်စဉ်စုပေါ့။အဲ့ဒါကတော့ကိုယ်တွေအတွက်တော့အခက်အခဲတွေအားရှိတယ်။ဘာလို့လဲဆိုတော့ယဉ်ကျေးမှုနဲ့လည်းစန့်ကျင်မှုတွေအများကြီးရှိတယ်လေ။ဒါမျိုးပေါ့နော်။ညီမတို့လူမျိုးတွေလည်းဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့တွေနဲ့ရှင်မောင်တန်းနိုင်မယ်လို့ညီမတို့ထင်ပါတယ်။သူတို့ဒီမိနေကြည့်ရင်တော့သူတို့တွေကတကယ်ဟိုပေါ့နော်ဟိုသူတို့နေပုံထိုင်ပုံရအပေါ့နော်ညီမတို့ကတော့အများကြီးကြွာချမှုတွေကတော့အများကြီးရှိတယ်ရှင်။ဘာဖြစ်ဖြစ်ပေါ့ ကျမွေးသူ့မှာတော့ကိုနိုင်ငံကိုလူမျိုးတွေတော့အကောင်းဆုံးကြိုးစားရတာပဲရှင
်။ညီမအခုလို့ဒီညီမနိုင်ငံကိုစားပြုပြီးတော့အခုစူးစမ်းနေတဲ့အနေထားမှာဒီအလှမဲ့တက်ဦးနေနဲ့ရောဒီ Miss Universe ဆိုတဲ့ပြိုင်ပွဲမှာညီမကိုနိုင်ငံရဲ့အခြေအနေပတ်သက်ပြီးညီမအဲ့ဒီမှာရောဘာတွေပြောပြရတာလို့မျိုးရှိနိုင်မလဲရှင
်။တချို့ကကြတော့လေမြန်မာဆိုပြီးတော့တည်ကြရတယ်ပေါ့နော်။အခုညီမတို့အတုံးနှုံးနေတာတော့မြန်မာဆိုပြီးတုံးနှုံးနေကြပြင်မဲ့သူတို့ကများတော့ပြင်ဘာမှဆိုပြီးတော့တည်ကြရတယ်လေ။ဘာမှဆိုပြီးတော့တည်ကြတော့အဲ့မှာရင်သူတို့နေနေပေါ့နော်ဟိုညာဆွေးဝင်သားတယ်ဟင်မြန်မာဆိုတော့ဘယ်မှာလဲငါတို့တခါမှမကြဘူးဆိုညီမတို့ကတိတ်တိတ်ချာချာဆင်းရတာပေါ့အဲ့လိုမျိုးလေးရှိတယ်သူတို့မကြဘူးပေါ့သူတို့ရောက်တော့ရောက်ဘူးလေအာရှနိုင်ငံညီမဆိုရင်သူတို့တိတာတွေကကြတော့ပေါ့နော်ဒီလိုဘာမာတို့ပေါ့နော်ဒီလိုတရုတ်တို့ပါလို့တိတယ်ပေါ့ဘာမာဆိုတာကလည်းမြန်မာပါပဲပေါ့နော်အဲ့လိုမျိုးသူတို့တော်တော်များများဆင်းရရတယ်သူတို့ကဘာလို့အဲ့လိုမျိုးပြောင်းလိုက်တာလဲအဲ့လိုမျိုးတွေတော့မေးကြတာရှိတယ်ပေါ့ခုနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကအရေးကြီးနေတဲ့အချိန်ပေါ့အချိန်ကတော့ဒီရွေးကောက်ပွဲပေါ့နော်အဲ့ဒီပေါ်ကလည်းသူတို့တွေအရင်ဆိုင်ဝင်သားတယ်။ကြောင်းလဲသွားပြီပေါ့နော်ဒီလိုအကြီးကြီးတွေဖြစ်ပေါ်လာတယ်ပေါ့အခုအချိန်ကြီးဘလို့လဲပေါ့အဲအဲ့လိုမျိုးလေးလည်းညီမတို့မေးကြပါတယ်ရှင်
။ညီမအခုလို့ဒီညီမအလှမဲ့တက်ဦးနေနေရောညီမရဲ့ကျွမ်းကျင်တဲ့ပညာရဲ့ဆိုရင်ညီမဘေးရဆိုတာမျိုးညီမပြောပြနိုင်မလဲရှင
်။အလှမဲ့တယောက်ဆိုတာကတော့ body beauty brain behavior ဆိုတဲ့အချက်တွေလိုပါတယ်။အဲ့အရာထပ်ပို့ပြီးတော့အရေးကြီးတာကတော့ကိုယ့်ကိုယ်ယုံကြည်မှုပေါ့နော်။တူမဆိုးပေါ့နော်အခုဒီကိုရောက်လာတဲ့အချိန်မှာဆိုရင်ပို့ပြီးတော့စိန်ခေါ်မှုတွေပိုများတယ်ပေါ့နော်ဒီကလူတွေကဆိုရင်ဘယ်ရာပဲဖြစ်ဖြစ်သူတို့မကြမ်းနေရင်တောင်မှသူတို့အနေနဲ့သင်ယူဖို့လေးလာဖို့ပေါ့နော်မသိရင်မေးဖို့ပြန်ရအောင်မှသူတို့မကြောက်ကြဘူးပေါ့နော်ညီမလူမျိုးကြတော့အဲအရန်ဆက်တက်တယ်အဲ့လိုမျိုးပေါ့နော်ကြောက်တက်တယ်ပေါ့အဲ့လိုမျိုးလေးရှိတယ်ပေါ့နော်အဲ့တော့ညီမဒီကိုရောက်လာတဲ့အချိန်မှာလည်းညီမသူတို့ရှေ့ကနေအများကြီးလက်သင်ယူလေးလာခဲ့ရတာတူယူရတာတော့အများကြီးရှိပါတယ်ကောင်းတဲ့အလေးချင်းတွေကိုတော့ညီမအများကြီးအတူယူရပါတယ်ရှင
့်။ကောင်းတဲ့အလေးချင်းဆိုတာလေဟိုအလှမဲ့တက်ဦးနေနဲ့အဲ့လိုနေတိုင်းထိုင်နေဒီပြောရဆိုရတဲ့အဲ့ဒီမှာအဓိကအရေးကြီးဆုံးကညီမဆော့ဆော့ပြောသားသလိုကိုကိုကိုယုံကြည်မှုအပါဝင်ပေါ့နော်။ဟိုဆက်ဆံတဲ့နေရာမှာအလှမဲ့တက်ဦးနေနဲ့လှုပ်တင်လှုပ်တိုက်တဲ့ဟိုဆက်နမူနာလှုပ်တင်တဲ့အချက်တွေရှင်ရောပြောပြလို့ရမလားရှင့်။
အဓိကတော့ပေါ့နော်ဒီကလူတွေဆိုအရင် opening ဖြစ်တယ်အမညီမလူမျိုးဆိုရင်လည်းခုပတ်ကနေပြီးတော့ကိုယ့်ကိုပြန်ပြီးမခေါ်မခြင်းပေါ့နော်အဲ့လိုမျိုးမတိကျတောင်းတာပေါ့ကြည့်သူတွေကအဲ့လိုမဟုတ်ဘူးသူကိုယ့်ကိုတွေ့တွေ့မတွေ့တွေ့နှမ်းပြီးနှုတ်ဆက်လိုက်တာပဲ communication ဘိုင်းမှာအရင်ကိုကောင်းကြပါတယ်တနိုင်ငံနဲ့တနိုင်ငံလည်းပေါ့နော်စကားအိပိုင်းပြောရင်လည်းတိတိချာချင်းပြပြီးတော့ပေါ့ပြောတယ်ပေါ့နော်အဲ့လိုမျိုးလေးအများကြီးတွေ့ရပါတယ်သူတို့ဆီကကောင်းတဲ့ချက်တွေပြီးပြောလဲသူတို့တွေလူအပ်ချက်တွေပေါ့နော်သူတို့ကိုသူတို့ရှိပေမဲ့လည်းအများတန်းသူတို့ရဲ့စိတ်ထဲမှာသူတို့ထားတာလေးတွေကိုလည်းအရန်သူ့ယူဖို့ကောင်းတယ်အဲ့ဒါတော့သူတို့ကအနာဆုံးပေါ့နော်သူတို့ကအတော်ဆုံးဆိုတဲ့စိတ်မျိုးပဲအများတန်းထားကြတယ်ပေါ့နော်အဲ့ဒီစိတ်ဓာတ်လေးတွေကတော့ကိုယ့်အတွက်အများကြီးနမူနာလေးတရားကြီးဖြစ်လာပါတယ်ရှင
်နောက်တစ်ချက်ကအခုဆိုညီမဆိုရင်ဒါဟို၃ချိန်မြောက်ပေါ့နော်အရှိမလဲကိုညီမနိုင်ငံကိုစားပြုပြီးတော့2ယောက်ကဝင်ပြီးရှင်ပြိုင်ခဲ့ထားပြီဆိုတော့ညီမအနေနဲ့အခုဒီကိုယ့်ရဲ့ရှေ့ကဝင်ပြိုင်ခဲ့တဲ့သူတွေရဲ့တင်ငန်းစာတွေပေါ့လေအတွေ့အကြုံတွေကိုယူပြီးတော့ကိုယ်အလှအခုအချိန်မှာထူးထူးခြားခြားပေါ့နော်သူများအတွေ့အကြုံတွေယူဘယ်လိုလုပ်ပြမယ်ဆိုတော့အစီအစဉ်မျိုးဒါမှမဟုတ်ရင်ဒီစဉ်းစားထားတာရောရှိလားရှင
်ဟုတ်အများကြီးတော့အရှေ့ကလူတွေရှိရလဲတွေ့ကြုံတွေတော့ရပါတယ်ဒါပေမဲ့ညီမရဲ့နှစ်မှာတစ်ခုခက်ခဲသွားတာတစ်ခုရှိတယ်ရှင်အဲ့ဒါတော့ဒီ Miss Universe ကအုံနာပြောင်းသွားတယ်လေအုံနာပြောင်းသွားတော့ challenge တွေ challenge တွေကလည်းတစ်ခုနဲ့တစ်ခုမတူတော့ဘူးပေါ့နော်အဲ့တော့ညီမတို့အနေနဲ့ဘယ်လိုအချိန်မှာဘယ်လိုလာမလဲဆိုတာညီမစိတ်ပူရတာပေါ့နော်ညီမလည်းမှာကြတော့ပိုင်ဆိုင်ကလည်းပြောင်းသွားတယ်လို့စနစ်တွေကလည်းပြောင်းလာတယ်ပေါ့နော် challenge တွေကလည်းမတူဘူးဆိုတော့ကိုယ့်တွက်ကတော့စိန်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်တော့စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့မှာ
ညီမဒီလိုပေါ့နော်ညီမအမျိုးသမီးတွေရဲ့အလှအကိုစားပြုပြီးတော့ဝင်ကြိုင်တဲ့နေရာမှာညီမကိုမေးလာမယ်ဥမာညီမအားကြတဲ့အစံပြုရမယ်ပုံကူဆိုရင်ဘာတူလဲဆိုရင်တော့ညီမဘယ်လိုဖြေဖို့ရှိမလဲရှင်
ညီမဘဝမှာတော့အားကြတဲ့လူတွေကအများကြီးပါဒါပေမဲ့တကယ်တကယ်မိသားစုတွေကမဟုတ်ဘဲနဲ့အပြင်လူတယောက်ကိုပြောရမယ်ဆိုရင်တော့အမေစုကိုပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမေစုကဒီနိုင်ငံရဲ့မိခင်တယောက်လိုပဲပေါ့နော်ဒီနိုင်ငံအတွက်လည်းအများကြီးပေးဆက်ခဲ့ရတဲ့နှစ်တွေမနည်းဘူးပေါ့နော်ညီမတို့တက်တက်လို့တော့ပြောလို့ရတယ်သူမိသားစုကိုတော့မှသူဒီမဆိုင်ခဲ့ရပဲနဲ့ကိုယ်နိုင်ငံရဲ့အတွက်ကိုသူအများကြီးပေးဆက်ခဲ့ရတာတွေကိုကြည့်လိုက်ရင်ပေါ့နော်ညီမအတွက်ပေါ့အများကြီးလေးစားရတဲ့ညီမတယောက်ပါရှင
့်ကျေးဇူးအများကြီးတင်ပါတယ်ညီမ
မြန်မာ
မယင်ချင်းနိုင်တင်ပြခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါရှင်။အခုတော့တိတ်ပန်တဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကစူးစီးတင်ပြထားပါရရှင်။
တစ်ပတ်တော့ nutrient pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ဉန်းမှုအကြောင်းကိုပြောပြပေးမှာပါ။ NC ဩဇာတွေဖြစ်တဲ့ nitrogen နဲ့ phosphorus ဓာတ်ငွေလေးရုထဲမှာဖြစ်စေရေရုထဲမှာဖြစ်စေရှိတန်တာတဲ့တိတ်ပြီးများနေတာကိုဩဇာတက်ညဉ့်ဉန်းမှုလို့ခေါ်ပါတယ်။ဒီညဉ့်ဉန်းမှုဟာသဘာဝဝန်းကျင်ပြဿနာတွေထဲမှာစိန်ခေါမှုအများဆုံးပြဿနာတစ်ခုလို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်။ Nutrient pollution ဆိုတာကအာဟာရဓာတ်ဒါမှမဟုတ်လို့ရှိရင်ဩဇာဓာတ်ညဉ့်ဉန်းမှုသူတို့ကတော့အာဟာရတို့ဩဇာဓာတ်တို့ဆိုတာဒီထဲမှာရှိတယ်မှာလေသို့တော်လေများများရှိလာတဲ့အခါမှာညဉ့်ဉန်းမှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြဝင်ခြင်းနဲ့ပတ်သက်တဲ့ပြဿနာတွေမှာဆိုလို့ရှိရင်တော်တော်ပဲခြေပြန့်အကုန်ချများပြီးတော့စိန်ခေါမှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီဓာတ်နှစ်ခုဟာဥပမာဆိုရင်ရေအောက်မှာရှိတဲ့ GH စနစ်မှာဆိုရင်သူကတဘာဝအတိုင်းအစိပ်ပိုင်းတစ်ခုပါနေပါတယ်ဒီ nitrogen နဲ့အခါဆိုလို့ရှိရင်ဒီကျမတို့ရှူရတဲ့ဒီထဲမှာအများကြီးရှိပါတယ်ဒီ nitrogen နဲ့ phosphorus တွေကရေထဲမှာဆိုရင်ရေညှိလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်အကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငားတွေကနေလို့ရတယ်အစာလည်းစားလို့ရတယ်ဒါပေမဲ့တေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းရေထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေတဘာပေါင်းခြင်းတွေကိုအများကြီးဝင်လာတဲ့အခါမှာအထူးသဖြင့်ဒီလူတွေရဲ့လှုပ်ဆောင်မှုကြောင့်ပေါ့နော်ရေတွေတွေဝင်လာတဲ့အခါညဉ့်ဉန်းမှုဖြစ်သွားအမြင့်ကြီးဖြစ်သွားပါတယ်ညားသွားလို့ပေါ့နော်သူတို့ကမြေချောင်းတွေအင်းအိုင်တွေကန်တွေပင်လယ်ခွေတွေပင်လယ်အော်တွေနောက်ကမ်းရိုးတန်းတွေဩဇာတက်ရောက်မှုရှိတယ်ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်တာတွေလည်းထိခိုက်တယ်တဘာဝပတ်ဝန်းကျင်လည်းထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်မြန်မာပြည်မှာလည်းဒီလိုအလားတူပြဿနာတွေရှိနေပါတယ်
ဩဇာတက်ညဉ့်ဉန်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဗမာနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
အခုတွေ့နေရတော့ရေဒုမှာလည်းတွေ့နေရပါတယ်လေဒုထဲမှာလည်းရှိတယ်ဒါပေမဲ့တိတ်တော့မတိတာသေးဘူးပေါ့နော်ဒါပေမဲ့လေတွေကလည်းရေထဲရောက်နေတာပေါ့အခုသဖြင့်အင်းလေးလိုနေရာလိုမျိုးမှာပေါ့နော် nitrogen ဓာတ်တွေ phosphorus ဓာတ်တွေများတဲ့ကြောင့်မို့ရေညှိရေမော်တွေကအရန်နေများနေတယ် GH စနစ်ကလက်ခံနိုင်လောက်ပိုများနေတယ်ရေရဲ့အရေးသေးကိုလည်းကျနေတယ်နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်သူတို့ရေထဲမှာရှိငါးတွေအောက်ဆီဂျင်ချက်နည်းသွားတယ်ရေအောက်မှာရှိအသက်ရှင်နေနေတဲ့ဟိုအပင်ရောတတဝါလေးတွေပေါ့နော်သူတို့မှလည်းရှင်ဖို့ကခက်ခဲတယ်အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်အဲ့ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေတယ်လို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ဉန်းမှုဖြစ်ပါတယ
်ဒီလိုဩဇာတက်ညဉ့်ဉန်းမှုဖြစ်နေပြီဆိုတော့ကိုသိနိုင်တဲ့အချက်တစ်ခုကရေပြန်မှာရေညှိရေမော်တွေတိတ်များပြီးစိမ့်နေတာမျိုးပါဒါဟာအန္တရာယ်ဘယ်လောက်ကြီးပါသလဲ
တကယ်လို့များရေကိုကြည့်လိုက်လို့ရှိရင်ရေပြင်းကြီးကစိမ့်ပြီးတော့ရေမော်တွေကအရန်ကိုများနေလို့ရှိရင်ဒီထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကျန်းမာဖြစ်စေရသို့တေးထောက်တေးသွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရေညှိတွေကသူတို့ကတရှိချက်တေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးမြင့်လို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်သုံးတယ်တုံးတဲ့အခါမှာငါးတွေနဲ့တခြားတပင်းတွေတခြားဟိုတတော်ဝါတွေပင်တွေကတုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမောတွေများများတယ်လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကအစိတ်အတော့တွေထွက်တယ်နောက်ဘယ်ပြည့်ရတွေတိုးပွားလာတယ်ဒါပြီးတော့လူတွေကအဲ့ရေတွေနဲ့တွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ချမ်းသာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးတွေနဲ့ပစုံတွေနဲ့ကိုယ်တော့ပြီးတော့လဲစားမိတဲ့ဖြစ်စီတောက်မိပြီဆိုလို့ရှင်လူတွေမှာကျန်းမာရေးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအကြီးတဲ့ရေအောက်ရေဆိုလို့ရှင်လည်းပမာဏနည်းနည်းလေးပါပါတယ်ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပိုပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီ nitrogen များများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တဲ့ရေထဲမှာပါလို့ရှင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုဖြစ်တယ်ဆိုတာအသားတွေလည်းပြာသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေမတည်နိုင်လို့ဖြစ်ပါတယ်
။အင်းလေးဒေတာမှာဩဇာတက်ညဉ့်ဉန်းမှုကိုဘယ်ကနေရနေလဲဆိုတာကိုကြည့်ရအောင်ပါ
။အင်းလေးမှာဆိုဒီ nitrogen နဲ့ phosphorus တွေကဘယ်ကလာရလဲဆိုလို့ရှိရင်အထူးသဖြင့်တော့စိုက်ပျိုးရလာပါတယ်။အဓိကကတော့ခရမ်းစင်တွေကိုစိုက်ပျိုးကြတယ်။နောက်သူတို့မှခရမ်းစင်တွေပဲလည်းစိုက်ပျိုးတယ်။နောက်စံနေပိုင်းလည်းနည်းနည်းပါးပါးစိုက်ပျိုးတယ်။ဆိုင်ကျူရဲ့ခါမှာသူတို့ကမြေဩဇာတွေတုံးတယ်။မြေဩဇာဆိုတာ nitrogen နဲ့ပါတယ် phosphorus နဲ့ပါတယ်။ nitrogen ကမြေဩဇာမှာတော့လိုပါတယ်။ဘာလို့လဲဆိုရင်အပင်တွေကိုပန်အောင်လို့ phosphorus ကလည်းလိုတယ်။ဒါမှဒီ before stress that ထဲမှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့မြေရည်ကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုတ်ခိုင်းအောင်သူကအပင်ကိုလုတ်ပြီးတော့ဒါအရေးကြီးတယ်ဒါပေမဲ့အဲ့ဒါများသွားတဲ့အခါမှာရေထဲရောက်သွားတယ်အခုပိုဆိုးတာကအင်းလေးမှာသူကကျွမျောတွေပေါ်မှာစိုက်တော့တခါလေးကိုရေထဲကိုဝင်သွားသလိုဖြစ်တယ်ပြင်းလို့ကျဉ်းသားတွေကလည်းအဲ့ရရေတွေတောင့်နေကြတယ်အဲ့nitrogen and phosphorus နဲ့နောက်တစ်ခုကပါလဲဆိုလို့ရှိရင်လူတွေရဲ့မိန်းလာအညစ်အကြေးတွေပါအဲ့ကျွန်းပပလဲမှာရှိလူတွေရာလဲအိမ်သာအညစ်အကြေးမိန်းလာတိန်းစီးတဲ့စနစ်ကိုမြန်မာပြည်မှာမရှိသေးဘူးတန့်စင်တဲ့ဆက်တွေလည်းမရှိတော့အားလုံးပဲအိတ်ထင်မှာရောက်တဲ့အခါကျမှအိတ်ထင်ကလည်း phosphorus nitrogen လာပါတယ်နောက်တစ်ခုကပါလာတယ်လဲဆိုရင်ဒီဆက်ပြာပေါ့နော်ဆက်ပြာဟာအများသောအားဖြင့်ဟိုတချို့ဆက်ပြာတွေကဒီ phosphate ပါပါ phosphate ပါတဲ့ခါကြလို့ရှိရင်အဲ့ဒါတွေကလည်းဒီကန်ထဲကိုရောက်ပါတယ်အထူးသဖြင့်အခုချိန်မှာဆိုရင်ဟိုတယ်တွေလည်းများလာပြီလူတွေလည်းပုံများလာတယ်ဧည့်သည်တွေအတုံးတွေလည်းများလာတယ်နောက်ဗမာပြည်မှာဒေဆက်ပြာက phosphate ပါတဲ့ဆက်ပြာလားမပါတဲ့ဆက်ပြာလားဆိုတာကိုကန့်သတ်ထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့ဆက်ပြာတွေကိုမသုံးတာများပါပြီနောက် nitrogen and phosphorus လာနိုင်တဲ့နေရာတစ်ခုကတော့တိရစ္ဆာန်တွေရဲ့အညစ်အကြေးဖြစ်ပါတယ်နွားချီတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်အဓိကကတော့မြေကြီးပေါ့နော်မြေကြီးကလည်းတစ်ခါရေးတဲ့ရောက်အဲ့လိုမျိုးလာတာပေါ့နော်နောက်ပြီးတော့မိုးရေတစ်ဆင့်မိုးရေမြေပေါ်မှာကျသွားမယ်အိမ်မြေဘွားတစ်ဆင့်နဲ့နောက်ဆိုရေတုတွေရောက်နိုင်တယ်အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းလေးမှာစိုက်တာနဲ့မကားတယ်ပတ်ဝန်းကျင်မှာစိုက်တာတွေကလည်းဩဇာတည်းရောက်မှုရှိပါတယ်ဒီလိုအကြောင်းနေကြောင်းအင်းလေးရဆိုလို့ရှိရင်အခုချိန်မှာအတော်ပဲရေအကြီးတူရအတော်တော်ဖြစ်ပေါ့အမတန်ကိုစိုးဝါနေတယ်လူရရေတော့တောက်လို့မရတော့ပါဘူးတတိထားပြီးတော့အမြန်ကိုပြန်လည်ပြုတ်ပြရမယ်နဲ့အချိန်ရောက်နေပါပြီ
တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ကင်မြတ်သက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့နင်းပညာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။မရိဂန်ဆူရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်မှာရေပြင်နဲ့မြေပြင်ပိုင်နဲ့ပြဿနာကိုအဖြေရှာရေးနဲ့ငြင်းချမ်းစွာစီမံခန့်ခွဲရေးအတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးအထောက်အကူပေးခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲကလူလုကျွန်းတွေနဲ့ပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေပေါ်ကဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်တန့်ဖို့တိုက်တွန်းခဲ့တဲ့သမ္မတအိုဘားမားကဒါကိုထပ်လောင်းပြောကြားခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကအငင်းပွားနေတဲ့ဒေသတွေမှာစီရေးပြင်ဆင်တာနောက်ထပ်ကျွန်းဖော်တာတွေဆောက်လုပ်ရေးလုပ်နေတာတွေနဲ့ပိုင်ဆိုင်ကြောင်းနောက်ထပ်ကြီးညာတာတွေကိုရပ်ဖို့အပါအဝင်တင်းမာမှုတွေလျော့ပါလာစေမဲ့ရဲရင့်တဲ့ခြေလှမ်းတွေကိုလှမ်းဖို့လိုတယ်ဆိုတာကိုသမ္မတအိုဘားမားကပြောပါတယ်။တရုတ်၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်နိုင်ငံအသီးသီးကအခုတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းမြေတွေတချို့ဒါမှမဟုတ်အားလုံးကိုသူတို့ပိုင်ဆိုင်ကြောင်းအခိုင်အမာပြောနေကြပါတယ်။ဖိလစ်ပိုင်နဲ့တခြားနိုင်ငံအများပြားကပိုင်ဆိုင်တယ်လို့အခိုင်အမာပြောနေတဲ့ Separately ကျွန်းစုမှာတရုတ်နိုင်ငံကလည်းသူတို့ပိုင်ဆိုင်ကြောင်းပြတဲ့အနေနဲ့2014ခုနှစ်ကစပြီးဆောက်လုပ်ရေးလုပ်ငန်းခုနှစ်ခုကိုတည်ဆောက်နေကြတာဖြစ်ပါတယ်။ဖိလစ်ပိုင်ကတရုတ်နဲ့အငင်းပွားနေတဲ့ပိုင်နဲ့ပြဿနာကိုဒီဟိတ်တရားရုံးကပင်လယ်ရေချောင်းဆိုင်ရာခုံတမာရီရုံကိုမကြသေးခင်ကပဲတင်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုအိန္ဒိယနိုင်ငံတွေကနိုင်ငံတကာဥပဒေပေါ်အခြေခံပြီးပိုင်ဆိုင်ကြောင်းအခိုင်အမာပြောပြီးတော့သဘောထားကွဲလွဲမှုတွေအတွက်တန်တမန်နီးလန်းနဲ့တရားဝင်လမ်းကြောင်းတွေကတဆင့်သာငြင်းငြင်းချမ်းချမ်းဖြည့်ရှင်းသွားကြရမှာဖြစ်ကြောင်းပြောပါတယ်။ဒီအကြောင်းကြောင့်ပဲအမေရိကန်အနေနဲ့ကုလသမဂ္ဂရဲ့နိုင်ငံတကာရေချောင်းဆိုင်ရာသဘောတူညီချက်ကိုအသုံးပြုပြီးငြိမ်းချမ်းစွာနဲ့သဘောထားမညီမျှမှုတွေကိုဥပဒေကြောင်းတိုင်းတင်ပြပြီးငြိမ်းချမ်းစွာဖြည့်ရှင်းဖို့ဖိလစ်ပိုင်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုထောက်ခံတာဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်မှာအရေးပါလာတဲ့ငါးဖန်လုပ်ငန်းအပါအဝင်အဖိုးတန်တဘာဝအရင်းမြစ်တွေအများကြီးရှိနေသလိုပင်လယ်ကူးသင်းမောတွေဖြတ်တန်းသွားလာဖို့အဓိကကြတဲ့ရေချောင်းနယ်မြေလည်းဖြစ်ပါတယ်။အဲ့ဒီရေချောင်းလမ်းကနေကမ္ဘာကုန်စည်အလုံးရဲ့တစ်ဝက်လောက်ဖြတ်တန်းခုန်ပေါင်းကြပါတယ်။ဒါကြောင့်အငင်းပွားနေတဲ့တိုင်းပြည်တွေအနေနဲ့အဲ့ဒီဒေသတွင်းလွတ်လပ်စွာရေချောင်းသွားလာမှုနဲ့လေချောင်းပြတ်တိုက်မှုဆိုင်ရာဥပဒေသားတွေကိုထိန်းသိမ်းလိုက်နာဖို့ဥပဒေကြောင်းအရတရားဝင်ကုန်ကူးတန်းရောင်းဝယ်မှုတွေကိုပိတ်ပင်တားဆီးခြင်းမပြုမိဖို့နိုင်ငံတကာဥပဒေကိုလေးစားလိုက်နာဖို့နဲ့အငင်းပွားမှုတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့စတာတွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာတိုက်တွန်းနေတာဖြစ်ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်အခုဒီမနေ့ထုတ်လွှင့်တဲ့ VOA အစီအစဉ်တွေပြီးဆုံးပါတော့မယ်ကြန့်ရှိနေတဲ့အချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်American Thamara Barack Obama ကသူ့ရဲ့2016ခုနှစ်လုပ်ငန်းစဉ်တွေအောင်မြင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်သွားမှာဖြစ်ပြီးမှိမ့်မိန်ကြံရစ်ခဲ့တာမျိုးမရှိဘဲအကုန်လှုပ်ဆောင်မယ်လို့ကတိပြုရင်းသူ့ရဲ့သမရတက်တန်းနောက်ဆုံးနှစ်အတွက်လှုပ်ဆောင်မယ်အခြေခံလုပ်ငန်းစဉ်တွေကိုချပြခဲ့ပါတယ်။နှစ်ကုန်ချိန်မှာပြုလုပ်တဲ့အကြောင်းအရာအများပြပါဝင်တဲ့ဒီသတင်းစာရှင်းလင်းပွဲမှာသမရကသူ့အစိုးရဘက်ရဲ့ကြီးမားတဲ့အောင်မြင်မှုတွေကိုပြောကြားခဲ့တာပါ။ဒီထဲမှာအီရန်နဲ့ကျူဘာနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးကမ္ဘာရာသီဥတုဆိုင်ရာအာရှပစိဖိတ်ဒေသကုန်သွယ်ရေးသဘောတူညီချက်လိင်တူထိမြောက်ခွင့်ဥပဒေပညာရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကပြန်လည်ပြင်ဆင်ရေးဆွဲတာတွေပါဝင်ပါတယ်။ဒါပေမဲ့စိန်ခေါ်မှုအများပြားကျန်နေသေးဖြစ်ပြီးအဓိကတခုက ISIS အဖွဲ့ချင်းချောက်မှုတွေတိုးလာနေတာဖြစ်တယ်လို့ဆိုပါတယ်။ဆီးရီးယားဆူရနဲ့တိုက်ခိုက်ကြကုလသမဂ္ဂဂျာဝန်ဆက်ဆက်ပြီးတဲ့ဆွေးနွေးမှုတွေဆက်ဖို့တရင်ပတ်နိုင်ငံလိုမှာပဲဆီးရီးယားပြည်တွင်းဆက်ဆုံးတက်နိုင်မဲ့နိုင်ငံရေးအတွင်းကူးပြောင်းမှုအစိုးပြုချက်တခုကိုတောက်ကြံတွေကနယူးယောက်မှာနိုင်ငံပေါင်း20ကအဆင့်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာအသက်23နှစ်ရွယ်အကြောင်းသူတွေကိုမရင်းကျင်တဲ့သူတွေကအသက်အငယ်ဆုံးမရင်းသမားကိုတောက်ကြံတွေမှာဒေးလီတရားပြတ်တော်ကလွှတ်ပေးလိုက်ပါပြီ။ပြည်မှုကျူးလွန်ဆိုင်ကဆယ်ကျော်တက်အရွယ်သားရှိသေးတဲ့ဒီဂျင်တာကိုတင်းင်းလွင်နဲ့မှလွှတ်ပေးနေတာပါ။ဒီလိုလွှတ်ပေးလိုက်တဲ့အတွက်ပြင်းထန်တဲ့ပြစ်ဒဏ်ပေးတယ်လို့ထင်မြင်သူတွေကဒေါသတွေဖြစ်ခဲ့ကြပါလေ။ဗြိတိန်နိုင်ငံမှာနောက်ဆုံးကျန်တဲ့ကြောင်မီသွေးတွေကိုတောက်ကြံနေမှာပိတ်ပစ်လိုက်တဲ့အတွက်ကြောင်မီသွေးတွင်းတူလုပ်သား450လောက်လုံလည်မဲ့ဖြစ်သွားပြီမဲ့ကြောင်မီသွေးလုပ်ငန်းရပ်ဆိုင်တော့မှာဖြစ်ပါတယ်။ Star Wars Jedi ဆစ်ပွဲရုပ်ရှင်နောက်ဆုံးဆက်ကားဖြစ်တဲ့ The Force Awakens ဆိုဒီကနေ့မှာပဲပျော်ရွှင်ဝဲရေခန်းနောက်ရင်းနဲ့စပြီးတော့ရုံနေနေပြီဖြစ်ပါတယ
်။တည်င်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမနန္ဒချမ်းဖြစ်ပြီးအင်ဂျင်နီယာကတော့ Aiden Kuru ဖြစ်ပါတယ်။ VOA စနေနေ့မနေ့အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။စနေနေ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တော်ရရှင်အများအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.